SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
Tenha SBS Myanmar Bain ne atu shi ni da phit par.
SBS Myanmar Bain go inga ne sine ne nya 10 nai ma na sin nai dilo online ga ni le a chin myi na sin nai ma bi.
ကမ္ဘာနိုင်ငံအသီးသီးဟာနိုင်ငံရဲ့လူသားတရံစာတာရေမျိုးစိမ့်မှုအရေးကိုအမျိုးသားရေးဖြင့်အလေးထားလှုပ်ဆောင်လေးရှိပါတယ်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွက်တော့လူသားတရံစာတာမှန်သမျှဟာစနေဆိုးတွေကြားမှာအသက်ရှင်သန်မှုအရေး၊ကုန်သတ်ခါရှိစွာရပ်တည်နိုင်မှုအရေးမှာရှောင်တိမ်ထွက်ပြေးနေရတဲ့အခြေအနေဖြစ်လာခဲ့ရတာပါ။စစ်အာဏာသိမ်းတဲ့နေ့ခင်အစားလမ်းပေါ်ကဆန္ဒပြပွဲတွေစစ်အာဏာရှင်စနစ်ကိုလက်မခံကြပုံစံအသီးသီးနဲ့ထုတ်ဖော်သူတွေဒီမိုကရေစီအရေးလှုပ်ရှားသူတွေကိုအကြမ်းဖက်ဖမ်းဆီးတပ်ဖြတ်တာတွေအပါအဝင်နောက်ဆုံးထုတ်ပြန်ခဲ့တဲ့စစ်မှုထမ်းဥပဒေအထိဘေးအန္တရာယ်တွေကြားမှာနေရစွန့်ခွာတင်းရှောင်ခဲ့ရပါတယ်။အဲ့ဒီလိုတင်းရှောင်ကြရတဲ့အခြေအနေကြားမှာအိနီချင်းထိုင်းနိုင်ငံကိုလည်းရွေးချယ်ခဲ့ကြတာတွေရှိပါတယ်။လေကြောင်းကနေဝင်ရောက်တာတွေနှစ်နိုင်ငံနယ်ဆက်ဖြတ်ကျော်တရားကနေဝင်ရောက်ကြတွေအပြင်တရားမဝင်လမ်းကြောင်းကနေဝင်နေသူတွေလည်းအများအပြားရှိနေတာပါပြီးခဲ့တဲ့ဒီဇင်ဘာနောက်ဆုံးပတ်ကနေဖေဖော်ဝါရီလအထိတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဖမ်းခံရတာခြားတဲ့နိုင်ငံလုံးမှာတထောင်ကျော်နေပြီလို့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေစီကတည်ရပါတယ်အခုဖေဖော်ဝါရီလထဲမှာဖန်ဆီးခံရသူတွေတဲ့အသက်18နှစ်ကနေ30ကြာရှိတဲ့လူငယ်တွေပိုများတယ်လို့မြမရွှေပြောင်းအလို့သမားစောင့်ကြည့်ရေးအဖွဲ့မန်နေဂျင်းဒါရိုက်တာကိုတာကြီးကပြောပါတယ
်ဒီလက်ရှိဒီဖေဖော်ဝါရီတလဆိုရင်တော့တက်ခရိုင်မှာပိုးဝင်တဲ့သူတွေပေါ့နော်အလို့များကြတယ်ပြီးတော့သူတို့ဖန်ခံရတာတော့ဟို300ထဲမနေဖန်ခံရတယ်ဒါတော့ဟိုတချို့တွေလည်းဟိုအဖက်မခံရပဲလွတ်သွားတာပေါ့ဆိုလိုတာကတော့လက်ရှိမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့အာဒီဘက်မှာဟိုဟာပေါ့ကိုယ်ဝင်လာတာဒီတော့အလွာပေါင်းစုံကပေါ့ဒီစစ်မှုမထမ်းမနေရဆိုတဲ့ဥပဒေကိုငင်းဆိုတဲ့လူငယ်လေးတွေဒီကိုယ်ဝင်လာတာဒီပုံမူများပြလာတာကိုတွေ့ရတယ်ဗျတရားမဝင်ဝင်လာရင်ဗျအဖမ်းခံရမယ်ဆိုတာဟာမြန်မာနိုင်ငံသားတယောက်ချင်းစီကအဲတည်ပြီးသားပဲဖြစ်တယ်တိုးတော်လည်းအဲတေးချင်းလို့ပြောရမယ့်အခြေအနေတစ်ခုဖြစ်တော့အဲနိစ္စရာအိန္ဒိယနိုင်ငံကိုအဲခိုးလုံလာကြတာဖြစ်တာပေါ့နော်ဒါကြောင့်မလို့ဟိုထိုင်းဆိုရအနေနဲ့အိန္ဒိယနိုင်ငံကောင်ပီတာဖို့အတွက်အဲဟိုမြန်မာပြည်သူတွေအပေါ်မှာအလူသားချင်းစာနာတဲ့အကူအညီတွေကိုပေးရမယ်အစားအလားဟိုတရားမဝင်ဝင်လာရင်ဖမ်းဆီးမယ်ဆိုတဲ့အတုံးတော့ဟာမပြောသင့်ဘူးလို့ကျွန်တော်တို့ဒီအဖွဲ့အစည်းအနေနဲ့အဲသုံးသပ်မိတယ်ပေါ့နော
်မြန်မာနိုင်ငံနဲ့ကီလိုမီတာပေါင်း2000ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတွေကိုနှစ်ပေါင်း90ကျော်ပြည်တွင်းစစ်တွေဖြစ်ပွားနေတယ်မြန်မာနိုင်ငံတွင်ကပြည်သူတွေဟာခေတ်ဆက်ဆက်မှာဝင်ရောက်လာတာတွေရှိပြီးလူဦးရေတန်းချီရှိနေတာပါလက်ရှိအာဏာသိမ်းကာလအတွင်းမှာလည်းနိုင်ငံရေးအရာလာရောက်ခိုလုံသူတွေနဲ့အလောက်ကန်ရှာပါမှုစီးပွားရေးအကျက်တဲတွေကြောင့်ဝင်ရောက်လာသူတွေဟာတိမ်ချီရှိနေပါတယ်ဒီလိုအခြေအနေတွေကြောင့်ထိုင်းနိုင်ငံထဲမှာအလုပ်အကိုင်ရှာပါမှုနဲ့ပိုကြုံနေရပြီးကြုံရကြပန်းအလုပ်တစ်ခုရဖို့တော့ခက်ခဲခက်ခဲရှာဖွေနေရတယ်လို့ဖေဖော်ဝါရီလတတိယပတ်အတွင်းမှာမဲဆောက်မြို့ကိုရောက်လာတဲ့လှိုင်သာယာမြို့နယ်ကအမျိုးသမီးတူကပြောပါတယ်
ဒီဘက်ကိုရောက်ပြီးတော့အလုပ်လိုက်ရှာဆိုဒီမှာဆိုလည်းသူဈေးထဲမှာပေါ့နော်အရင်လည်းကိုယ်လည်းဈေးရောက်မှလည်းဆိုသူတို့ဈေးအကူပေါ့နော်ဈေးဝိုင်းရောက်မဲ့မင်းကလေးများလို့မလားဆိုတော့ညီမနဲ့ဟိုစပိန်နဲ့လိုက်ပတ်ပြီးတော့ရှာတာရယ်ဆိုလည်းမင်းစင်ရဆက်ပဲပေါ့ဒါပေမဲ့အဲ့ဒါကလူမလို့သေးတာပေါ့နော်အဲ့လိုမျိုးပေါ့တက်လာလူများများအခါကျတော့ဟိုသူတို့မှလည်းလူပြည့်နေရပြီပေါ့ပြီးတော့တခုအဲ့လိုမျိုးပြောတာပေါ့နော်ဈေးတဲ့အချိန်ပြောတာကြာအဲ့လိုစိုက်ရှင်ရဘူးဖြစ်လဲဆိုအရန်စစ်စစ်သွားရတယ်အရင်လိုလိုရလာနေလာလုပ်လိုက်ဆိုတော့ပုံစံမျိုးမဟုတ်တော့ဘူးเนาะအရင်6000ပေးရင်လည်း5000ပဲပြီးရယ်ဆိုတော့နေထိုင်ရှိရယ်ပြီးတော့အဲ့ဒီအထည်ကျုံပိုင်းပေါ့เนาะအဲ့ဆုံးလည်းလည်းပြီးရင်အဲ့လိုပေါ့စားတော့စံပိုင်းမှာဆိုအဲ့လိုပေါ့အကူပေးပါတယ်ဆိုရင်လိုက်ဆုံးလမ်းတယ်အရင်အခက်ခဲဖြစ်တယ်ပေါ့เนาะဒါတော့ညီမတို့ကိုတွေ့ပေါ့အခုညီမတို့ဆိုရင်အဲ့ဒီစိတ်ယုံလို့လိုက်ရှောက်တာဆိုရင်5နေရာရှိသွားတယ်4နေရာလောက်က ကိုယ့်ကိုချက်စားရပြီသူတို့ကိုယ့်ကိုချက်စားရပြီပြင်မိဘူးရေကိုဖြစ်တယ်300ဆို300ပေါ့နော်400ဆို400တယောက်ကိုဖြစ်တယ်တလားအဲ့လောက်ပြန်ဖြစ်တယ်ကိုစီကိုစားနေစရာပေးရဆိုတော့အဲ့နေစရာဆိုတာကြောတခင်မယ်တကယ်ကြောတခင်မယ်ဖြတ်တစ်ချက်ကတော့ကျဲတယ်ကြောတခင်မျိုး
ဖေဖော်ဝါရီလ10ရက်မှာစစ်ကောင်စီကစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက်ထိုင်းနိုင်ငံကတရားဝင်လမ်းကြောင်းကနေဝင်ရောက်လာသူတွေကိုလူဦးရေကန့်သတ်ကြတွေစီကံအသစ်သတ်မှတ်ကြတွေပြုလုပ်ခဲ့ပါတယ်။ဗီဇာထုတ်ပေးတာကိုတနေ့မှာလူဦးရေ400အထိရှော့ချလိုက်တယ်လို့နေဆက်တရားကနေဖြတ်တန်းဝင်ရောက်လာသူတွေကိုလည်းမှတ်ပုံနေယူထားတာအာမခံပေးတဲ့သူတဦးရှိမှဝင်ခွင့်ပေးတာမျိုးတွေကန့်သတ်လာခဲ့ပါတယ်။ကြအပြင်ထိုင်းဝင်ကြီးချုပ်ကလည်းထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုအရေးယူသွားမယ်လို့ဖေဖော်ဝါရီလကြက်ကြဘတ်ထဲမှာပြောကြားခဲ့ပါတယ်။ဒီလိုပြောဆိုလာမှုနဲ့အတူဧည့်စင်းတိုင်ရဖို့ထုတ်ပြန်လာပြီးမဲဆောက်ထဲကနေအိမ်တွေဈေးဆိုင်တွေမှာဝင်ရောက်စစ်ဆေးတာတွေပိုလှုပ်ဆောင်လာတယ်လို့လူခွင့်ရေးလှုပ်ရှားသူကိုသက်ဆွေဝင်ကဆိုပါတယ်
။ဒီကွန်ဖရက်ရှင်လို့ထွက်လာပြီးကလေးကဒီပြည်ကြဲပက်ကလေးကနေပြီးတော့အဖန်စီရေမဲဆောက်မှာပူချက်လာတယ်။ပြောအဲဇင်းတိုင်ဖို့ကိစ္စလိုဟာမျိုးကြီးဟိုကပြောလာတာရှိတယ်။အိမ်တွေကဗနယောက်တွေရဲ့ဖာလို့တင်တာတွေတော့ပို့လို့ရမှာမျိုးရှိတယ်။ပြောဆိုင်တွေတော့ဝင်ပြီးတော့ဖမ်းပြီးတော့ဖစ်တာမျိုးတွေဖြစ်လာတယ်။အဲပြီးတော့ပိုပကန်ကူလာတဲ့သူတွေကိုလည်းဖမ်းပြီးတော့ပြန်ပို့ရတာတွေကဖက်တိုက်ရှိတယ်။ဒါပေမဲ့ဟိုကသူတို့ကပြန်ပို့ရမှာကြောင့်သူတို့ကအက်တီဗစ်တွေအနေနဲ့သူမို့ဗမာပြည်ရတဲ့အခြေအနေကိုကြောက်လို့တင်းချောင်လာတဲ့သူဟုတ်ကဲ့တို့ရဲ့ဟိုရက်အထူးပြေပါဘောနော် refugee ပုံစံမျိုးနဲ့သူတို့ကအပြစ်မှတ်ပြုပြန်ပို့တာတော့မဟုတ်ဘူးဟိုရွှေပြောင်းလုပ်သားတွေပုံစံမျိုးနဲ့ကန်ပြီးပြန်ပို့တယ်ဒါမျိုးတွေကလည်းဟိုဖြစ်နေတယ်အဲ့တော့ဟိုအနေထားကတော့ကြက်နေရဲ့ပေါ့နော
်ထိုင်းနိုင်ငံထဲမှာမြန်မာအပါအဝင်အိန္ဒိယနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေတယ်တရားဝင်ရွှေပြောင်းလုပ်သမားစုစုပေါင်း 1.6 တန်းကျော်ရှိနေတာပါအဲ့ဒီတည်းမှာမြန်မာကတသန်းခွဲချော်ရှိတယ်လို့ထိုင်းလူ့သမားဝင်ကြီးဌာနလက်အောက်ခံ TOE ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စီးရင်တွေအများသိရပါတယ်။ငွေကြေးမတက်နိုင်တာကြောင့်အထောက်အထားကမလုံနိုင်တဲ့မြန်မာရွှေ့ပြောင်းရေးတွက်ဟာတရားဝင်ရောက်ရှိနေတဲ့စီးရင်ထဲနှစ်ဆလောက်ပိုများတယ်လို့အလုသမားရေးဆောင်ရွက်နေသူတွေကပြောကြပါတယ်ဒီလိုဝင်ရောက်လာသူတွေဖမ်းဆီးခံရတဲ့အချိန်မှာလဲထောင်ချတာခြံငွေရကြတွေအပြင်မြန်မာနိုင်ငံနဲ့အစုလိုက်ပြန်ပို့တာတွေပါလှုပ်ဆောင်နေပါတယ်ဒီလိုအဖမ်းခံရတဲ့အချိန်တွေတွေတာဝန်ရှိအဖွဲ့အစည်းတွေအနေနဲ့အကာအကွယ်ဖြစ်စေမဲ့အနေတွေကိုထိုင်းနိုင်ငံနဲ့အမြန်ဆုံးညှိနှိုင်းဆောင်ရွက်တင်တယ်လို့ကိုသားကြီးကအကြံပြုပါတယ်
ကျွန်တော်တို့အဖွဲ့အစည်းက public အဖွဲ့အစည်းဖြစ်တဲ့အခါကျတော့တက်ဆိုင်ရာနိုင်ငံရဲ့ဒီဇယ်ဥပဒေကိုကြော်လွန်ပြီးကျွန်တော်တို့ဘာမှလုပ်လို့မရဘူးเนาะအဲ့တော့ဟိုအဖွဲ့အစည်းတစ်ခုဆိုတဲ့နေရာမှာဟိုအဖမ်းခံရတာတရားမဝင်ဝင်လာလို့အဖမ်းခံရတာဖြစ်တဲ့အတွက်ကျွန်တော်တို့ဟာလည်းတွားရောက်တွေးဆောင်ပြီးတော့မှသူတို့ရဲ့လိုအပ်တဲ့ဥပမာဆေးဝါးလိုတယ်တောက်ရည်တန့်လိုတယ်ဗျာဥပမာသမင်းလိုတယ်ပေါ့เนาะတစ်ထက်ကျွန်တော်တို့သမင်းကျွေးခွင့်ရတယ်ပေါ့တစ်ခါတလေလည်းကျွန်တော်တို့နှစ်ရက်လောက်ကျွန်တော်တို့သမင်းကျွေးခွင့်ရတယ်အဲ့ဒီနောက်ပိုင်းဆိုရင်တော့အရေးကသူတရားဆွဲပြီးဆိုလို့ရှိရင်သူကဟိုဘောထောင်ထဲပို့လိုက်လို့ဆိုရင်ကျွန်တော်တို့ကမိသားစုဝင်မဟုတ်တဲ့အတွက်တွားတွေးလို့မရတော့ဘူးပေါ့အဲ့တော့အားလုံးချုပ်ပြောရရင်တော့ဒီလိုသင်ချင်းပါသက်ဆိုင်ရာအစိုးရဟလာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့NUG လက်အောက်ခံဖြစ်တဲ့အလို့သမားဝန်ကြီးဌာနကလုံးဝတာဝန်ရှိတယ်ဆိုတော့ပြောချင်တယ်သူတို့အဖွဲ့အစည်းအနေနဲ့ဒီလိုအစုလိုက်ကြုံနဲ့အဖမ်းခံရတဲ့ကိုယ်နိုင်ငံသားတွေကိုတွားရောက်တွေးဆောင်လာမျိုးလိုအပ်တဲ့အကူအညီတွေကိုတုံ့တရာသက်ဆိုင်ရာနိုင်ငံဒီဇယ်ဥပဒေနဲ့အဲကူညီပေးတာမျိုးတွေလုပ်တဲ့နေပေါ့တော့အခုကအစိုးရကမလုပ်ပေးနိုင်ဘဲနဲ့ public အဖွဲ့အစည်းတွေဟလာကျွန်တော်လူပဲအခြားအခြားလူမှုကူညီလုပ်နေတဲ့အဖွဲ့အစည်းတွေအများကြီးရှိပါတယ်အဲ့ဒီလိုတွေကကုညီတာဆိုတာတိတ်တော့ထိရောက်မှုမရှိဘူးပေါ့
ဖေဖော်ဝါရီလမှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးစီးရင်တွေအရမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူ18တန်းရှိတယ်လို့ဆိုထားပါတယ်အဲ့ဒီထဲမှာထိုင်းမြန်မာနယ်စပ်ကနေရစွန့်ခွာစစ်ဘေးရှောင်တွေအပါအဝင်ထိုင်းနိုင်ငံနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေအများစုလည်းပါဝင်နေတာပါဒီလိုအခြေအနေမှာထိုင်းနိုင်ငံဟာလူသားချင်းစာနာမှုပေးရေးအစီအစဉ်ကိုမြန်မာစစ်ကောင်စီနဲ့ပူးပေါင်းအကောင်အထည်ဖော်သွားဖို့လှုံ့ဆော်နေပါတယ်။ဒီအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တိုင်းသားလက်နက်ကိုင်စုဖွဲ့ EAU တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့မရှိပါဘူး။ဒါကြောင့်အခုညီလိုအပ်နေသူတွေအတွက်အခွင့်အရေးနှဲမှဖြစ်တယ်လို့မြန်မာရွှေ့ပြောင်းရေးလှုံ့ဆော်နေတဲ့အဖွဲ့အစည်းတွေကတုံ့တက်ချပါတယ်။ တင်းဆောင်လာသူတွေအတွက်တော့အလောက်ကင်ခွင်လန်းပို့ရရှိနိုင်မှုနဲ့လုံခြုံရေးအရာအကာအကွယ်ဖြစ်စေမယ့်နည်းလမ်းအစုံကိုလေ့လာစုံစမ်းဖြည့်ဆည်းထားဖို့လိုတယ်လို့ပြောလာသူကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထိုးချစ်ပါ
ကျွန်တော်အနေနဲ့အများကြီးပဲပြောတဲ့စကားပါပဲကျွန်တော်မလာသေးခင်ပေါ့နော်ဘလူဒီနဲ့တရားဝင်မဲ့လာလားတရားမဝင်ဒီနဲ့ပဲထိုင်းနိုင်ငံကိုလာလားကျွန်တော်ထိုင်းနိုင်ငံကိုလာမယ်လို့ဆုံးဖြတ်ထားလို့ရှိရင်တော့ဒီထိုင်းနိုင်ငံထဲမှာရှုပ်ရှားရုန်းကန်လို့ရအောင်တော့အခြေခံထိုင်းစာနဲ့ထိုင်းစကားလေးတင်ထားတဲ့နောက်တစ်ချိန်လင်းမှာပဲဟိုကျွန်တော်ထိုင်းနိုင်ငံမှာရှင်းသုံးနေတယ်ကျွန်တော်တို့ဟိုရှစ်ပြောလို့ဒီမှာရေးရတယ်ပတ်သက်တဲ့လူဝါဒရေးရ policy တခြားကျွန်တော်တို့ထိုင်းနိုင်ငံရမရငါပြန့်နှံ့ထားတဲ့ဟိုကျွန်တော်တို့ဒီ senior citizen ဥပဒေတွေကိုလည်းပတ်စုံတရားလိုက်လာတယ်နောက်တစ်ချိန်လင်းမှာပဲဟိုကျွန်တော်ထိုင်းနိုင်ငံရဲ့ဒီဒီမတလေးထုံးစမ်းစင်တာဘာညာအဲ့ရခိစားရည်လည်းကျွန်တော်တို့အနေနဲ့ဒီလာထားတင်တယ်လို့ကျွန်တော်အနေနဲ့ဟိုပြောချင်တယ်နောက်ပြီးတော့ပုံပြီးရေးကြည့်တာကထိုင်းနိုင်ငံထဲမှာရောက်လို့တဆုံတရားအလို့သမားခွင့်ရချိုးပေါက်ခံရတာပဲဖြစ်ဖြစ်လူကုန်ကူးခံရတာပဲဖြစ်ဖြစ်တခြားဟိုမတရားလုပ်ခံရတယ်လူကုန်ချိုးပေါက်ခံရလို့ဆိုရင်တဆုံတရားဟိုဆက်သွယ်ကူညီတောင်းလို့ရနိုင်တယ်လူပုဂ္ဂိုလ်ရဲ့ဖုန်းနံပါတ်တွေဆက်သွယ်ဆောင်ရမယ်လိပ်စာတွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေပေါ့ဗျာအခြားဒီ ILO တွေပေါ့ဗျာအဲ့လိုမျိုးဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ဖုန်းနံပါတ်တွေဆက်သွယ်ရမယ်လိပ်စာတွေလည်းစနေကစူဂျီယူဆောင်တာတင်တယ်လို့ကျွန်တော်လည်းပြောချင
်လက်ရှိကာလရဲ့စစ်မှုတဲ့အခြေအနေကြမှာလူငယ်အများစုအပါအဝင်ပြည်သူတွေဟာနေ့စဉ်နဲ့အများရက်တက်မအေးချာရပါဘူးစစ်မှုတဲ့အမိန့်ထုတ်ပြန်ကြမှာလဲနိုင်ငံရဲ့လူငယ်73တန်းအပေါ်တက်ရောက်လာခဲ့တာပါနိုင်ငံရဲ့လူသားတည်ရန်စာတာတွေဖြစ်တဲ့တန်းချီနေတဲ့ပြည်သူတွေအတွက်တော့ဘေးကင်းဖို့နဲ့လူသားပြည်သားစွာရှင်သန်နိုင်ဖို့အရေးဟာအပြေရှားနိုင်ဖို့ဝေကွာနေစေပါဒီတဲ့ရင်ဆောင်မကိုတန်လင်းခက်ကပေးဖို့ကြတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ